ကျမ်းမာတော်မူပါစဒူတော်မောင်ရေအမှုပညာအမျိုးအစားများစွာရှိတဲ့နဲ့ကတွန်းဟာနိုင်ငံတကာနိုင်ငံရဲ့စီးပွားရေးလူမှုရေးနိုင်ငံရေးပညာရေးကျန်းမာရေးနဲ့အခြားကဏ္ဍအသီးသီးမှာရှိတဲ့အားသာချက်အားနည်းချက်နဲ့ပြုပြင်ပြောင်းလဲစရာတွေကိုအထူးရောက်ဆုံးဝေဖန်ထောက်ပြနိုင်တဲ့မီဒီယာလက်နက်ကောင်တစ်ခုဖြစ်ခဲ့ပါတယ်။ဒါကြောင့်လဲနိုင်ငံကောင်းဆောင်တွေကအစကတွန်းတွေကပြောပြနေတဲ့အခြေအနေရရက်ကိုစောင့်ကြည့်ဖတ်ရှုမှတ်သားနေရတဲ့အနေအထားတစ်ခုဖြစ်ခဲ့ပါတယ်။ခုတစ်ပတ်မှာတော့လူကြိုက်များခဲ့တဲ့တကွက်ကတွန်းကလေးတွေကိုပြန်ပြီးမျှဝေခြင်းပါတယ်ကွယ်။ပရမတ်ဆုံးတကွက်ကတွန်းကလေးကတော့ကတွန်းဆရာထင်းလင်းကျော်ရေးဆွဲထားတဲ့ကတွန်းဖြစ်ပါတယ်။ကတွန်းဆရာကလွတ်တော်အမတ်တူနဲ့ပြည်သူတူအပြန်အလှန်ပြောနေကြတာကိုရေးဆွဲထားပြီးပြည်သူကလွတ်တော်အမတ်ကိုမေးလိုက်တယ်။နှစ်နှစ်နီးပါးတက်တန်းအတွင်းဘာရီများဆောင်ရွက်ခဲ့လေတဲ့။လွတ်တော်အမတ်ကပြန်ဖြေပါတယ်။ဖဲကျူးဖြတ်တာက9ကြိမ်၊စုပေးပွဲက28ကြိမ်၊အစည်းအဝေးက36ကြိမ်၊အခမ်းအနားက45ကြိမ်၊ပြည်ပခရီးက5ကြိမ်နဲ့ဒီတကွက်ကတွန်းကလေးဟာတိတ်ကိုပြောင်မြောင်းလှပါတယ်ကွယ်။လွတ်တော်အမတ်တွေထဲမှာတကယ်လှုပ်လှုပ်တဲ့အတူတွေအများကြီးရှိသလိုကတ်တွန်းဆရာလှောင်ပြောင်တယောထားသလိုမယောင်ရစီလူပြီးပြည်သူအကျိုးဘာတစ်ခုမှမဆောင်ရရသေးပဲအခမ်းအနားတွေမှာဖဲကြိုးတွေဖြတ်နေတာစုပေးပွဲတွေမိတ်ဆုံစားပွဲတွေအစည်းအဝေးတွေနဲ့လုံးလေချလေလိုက်နေတဲ့လွတ်တော်အမတ်တချို့ရှိနေကြအောင်ထောက်ပြထားတာပါနောက်တစ်ကွက်ကတ်တွန်းကတော့ယာစာတာစီရေးဆွဲထားတဲ့တကွက်ကတ်တွန်းကလေးဖြစ်ပါတယ်ကတ်တွန်းဆရာကစာကြည့်တိုက်ရှိမှလူနှစ်ယောက်အပြန်အလှန်ပြောနေကြတာကိုစွဲထားတာပါတယောက်ကမေးလိုက်တယ်စာကြည့်တိုက်ကိုလူငယ်တွေလာအောင်ဘယ်လိုလုပ်ရမလဲတဲ့ကျန်တယောက်ကပြန်ဖြေပါတယ်လွဲပါတယ်ကွာ Wi-Fi free လို့သာရေးထားတဲ့ဒီတကွက်ကတ်တွန်းကလေးကလည်းလက်ရှိဖြစ်ပျက်နေတဲ့အခြေအနေတွေကိုဓာတ်ရိုက်ထင်ဟပ်အောင်ရေးထားတာပါတကယ်လဲဒီလိုဖြစ်ပျက်နေပါတယ်လူငယ်တွေစာမဖတ်ကြတော့ပါဘူးအင်တာနက်နဲ့ Facebook စာမျက်နှာပေါ်ကရေးထားတဲ့ status လောက်ကိုသာစာအနေနဲ့ဖတ်ကြပြီးစာကြည့်တိုက်တွေနဲ့စာအုပ်အကြောင်းဆိုင်တွေမှာလူငယ်တွေမရှိကြတဲ့လောက်ပါပဲဒါကြောင့်လဲစာအုပ်ဈေးကွက်တွေအခြေအနေမဟန်ဖြစ်ကြမဂ္ဂဇင်းတွေတအုပ်ပြီးတအုပ်ပြုတ်ကြ Journal တွေတစ်စောင်ပြီးတစ်စောင်ရပ်သွားကြဖြစ်နေကြတာပါလူငယ်တွေစာမဖတ်ကြရင်တိုင်းပြည်ပညာရေးအဆင့်တန်းယဉ်ကျေးမှုအဆင့်တန်းနေကြသွားမှာဖြစ်ပြီးလူငယ်တွေစာပြန်ဖတ်ဖြစ်လာအောင်နီးလန်းရှာကြံကြရတော့မယ့်အကြောင်းကတ်တွန်းဆရာကမိမောင်းထိုးပြလိုက်တာပါနောက်လူကြိုက်များတဲ့တကွက်ကတ်တွန်းကတော့တီဟစကန်တဲ့ရဲ့တကွက်ကတ်တွန်းဖြစ်ပါတယ်တရားခံဖမ်းလာတဲ့ရဲတပ်သားကိုစခန်းမှုကမီးမြန်းနေပုံကိုကတ်တွန်းဆရာကစွဲထားတာပါတရားခံဖမ်းလာတဲ့ရဲတပ်သားကိုစခန်းမှုကမေးလိုက်တာကအမှုကိုနောက်မှပြောဒီတရားခံကဘယ်သူတပည့်လဲဘယ်သူ background ရှိတယ်လဲပဲလန်းကြောင်ကနေဝင်လာတာလဲဆိုတာအရင်စုံစမ်းတယ်ဒီတကွက်ကတ်တွန်းကလည်းထိမိလာပါတယ်နောက်ွယ်ကတကယ်ကျိုးကင်နေတဲ့တရားခံအစ်စ်ကိုမဖော်ထုတ်နိုင်ပဲကိုင်းဖြားကိုင်းသားတွေနဲ့ပဲလမ်းဆုံးနေကြတာကိုကတ်တွန်းဆရာကတယောထားတာပါမဖော်ထုတ်နိုင်တာထက်မဖော်ထုတ်ရဲတာလို့ပြောရင်ပိုးပြီးမှန်ပါလိမ့်မယ်မူကြီးအစည်းအဝါတွေစံချိန်နေမိတယ်တစ်တွေတန်ပေါင်းတောင်းနဲ့ချီပြီးမိတယ်တရားခံမပေါ်ဘူးကိုင်းဖြားကိုင်းသားတွေနဲ့ပဲပြီးသွားတယ်တလောကအမ်းမြုံနယ်မှာစုပူမှုဖြစ်အောင်တယောက်ငါးသိန်းပေးပြီးစီယုံတဲ့လူကိုဖော်ထုတ်ဖို့မကွေးတိုင်းဝန်ကြီးချုပ်ကကြိုးစားတယ်။ခုထိဘာမှထူးမလာသေးဘူး။ဝန်ကြီးချုပ်အတွက်အန္တရာယ်ကိုလက်ရက်ခေါ်တယ်လို့ပဲဖြစ်နေတယ်။နောက်တစ်ခါဥက္ကုဏီလောက်ကျန်ခံရမှုမှာတရားစွဲဆိုခံရတဲ့ဇေယျဖြိုးရဲ့ကုမ္ပဏီရုံးငန်းကိုရှာကြတော့စကားပြောဆက်တွေ၊တနက်ထည့်တဲ့အိတ်တွေ၊အငိမ့်စားရဲချုပ်ကပေးထားတဲ့စုတစိတ်တွေ၊စာရွက်စာတမ်းတွေတွေ့တယ်ဆိုပြီးသတင်းစာထဲမှာဖတ်ရတယ်။နောက်ွယ်ကလက်မဲကြီးကဘယ်သူလဲဆိုတာပြည်သူတွေကစိတ်ဝင်စားနေပါတယ်။နောက်လူလူသဘောကျတဲ့တကွက်ကတ်တွန်းကလေးကတော့ကတ်တွန်းဆရာယာစာတာစီရဲ့တကွက်ကတ်တွန်းကလေးပါကတ်တွန်းဆရာကဘယင်ကြီးနဲ့မူးမတ်တယောက်အပြန်လန်ပြောဆိုနေကြပုံကိုစွဲထားပါတယ်ဘယင်ကြီးကမေးလိုက်တယ်အလုတ်လက်မဲ့မရှိအောင်ဘယ်လိုလုတ်လိုက်တယ်လဲအမတ်ကြီးတဲ့အမတ်ကြီးကပြန်ဖြေပါတယ်ဘယ်လိုမှလုတ်ဆရာမလုပ်ဘူးလေဒီလောက်ငတ်နေမှတော့အလုတ်ထားလုတ်ကြတော့တာပေါ့တဲ့ကလေးတော်တွေးတတ်သေးပါတယ်ဖရားတဲ့ဒီတကွက်ကတ်တွန်းကလည်းပြည်သူတွေရဲ့ဘဝအမှန်ကိုမိမောင်းထိုးပြနေပါတယ်အဆဆရာရာဈေးနှုန်းတွေတက်နေတာကြောင့်အိမ်ရှိလူအကုန်အလုတ်ထွက်လုတ်ပါမှမိသားစုစားဝတ်နေရေးအဆင်ပြေပါတယ်ဒါတော့စားလောက်ယုံမှာကလေးတငယ်လုတ်သားတွေလည်းမငင်ငင်မအဆုံးမှာသူ့မကူနိုင်ငါမကယ်နိုင်အခြေအနေပါငါတို့နိုင်ငံမှာကျောင်းမနေတဲ့ကလေးလေးတန်းခွဲနေပါရှိတယ်လို့စစ်တမ်းတွေကသိရတယ်မြန်မာနိုင်ငံမှာအမျိုးသမီးနဲ့ကလေးတငယ်အခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုမြန်မာနိုင်ငံဟာအမျိုးသမီးနဲ့ကလေးတငယ်အခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုလက်မှတ်ထိုးထားတဲ့နိုင်ငံဖြစ်ပေမဲ့ကလေးတငယ်တွေကိုအကာအကွယ်ပေးဖို့အတွက်ထိရောက်တဲ့ဥပဒေနဲ့အရေးယူဆောင်ရွက်မှုတွေမရှိသေးပါဘူးနောက်တစ်ကွက်ကတ်တွန်းကတော့ကတ်တွန်းဆရာ CMM ရဲ့တကွက်ကတ်တွန်းမှာကတ်တွန်းဆရာကဆင်းရဲတွင်းမှာရောက်နေတဲ့လူနှစ်ယောက်နဲ့တွင်းထဲကိုကြလာနေတဲ့ပြဿနာလို့ရေးထားတဲ့အထုပ်တွေကိုဆွဲထားပါတယ်။ဆင်းရဲတွင်းထဲကလူနှစ်ယောက်ကအပြန်အလှန်ပြောပါတယ်။ပြဿနာတွေပြန်တက်ရင်ကောင်းမယ်ဗျာတဲ့။ဒါနဲ့တယောက်ကပြန်ထောက်တယ်။ဘာစကားပြောတာလဲတဲ့။ဒါနဲ့ပရမတ်ပြောတဲ့သူကပြန်ဖြေပါတယ်။တွင်းထဲကိုပြဿနာတွေတစ်ခုပြီးတစ်ခုကြလာနေလို့အပေါ်ပြန်တက်ရင်ကောင်းမယ်လို့ပြောတာပါဗျာတဲ့။ဒီတကွက်ကတ်တွန်းကလေးကလည်းကတ်တွန်းကောင်းတကွက်ပါ။ကုံစင်းနှုံးကလည်းတေးရိတ်တက်ရာဇဝတ်မှုတွေကလည်းထူပြောအကျန်းဖက်တပ်ဖြတ်မှုတွေဖြစ်မူရစေဝါနဲ့အရက်သေးစာတောက်ဆောင်းမှုကတားမရစီးမရအနောက်စီယိုးကကျိုးပေါက်စစ်ဘေးရှောင်ပြည်သူတွေရဲ့အခက်ခဲအခုနောက်ဆုံးမီတာကကလည်းတက်မယ်တကယ်ကဲနဲ့ ခွန်တွေကလည်းတိုးကောက်ပြည်သူတွေခမားဆင်းရဲခြင်းထဲမှာကိုပဲပြဿနာတွေတစ်ခုပြီးတစ်ခုရင်ဆိုင်နေရတာကိုကတွန်းဆရာကတယောထားတာပါကဲပါလူကလေးရေမင်းလည်းရင်မောသွားပါဦးမယ်ကွယ်ဒီတစ်ပတ်တော့ဒီတစ်ခွက်ကတွန်းကလေးနဲ့နားလိုက်ပြစေဦးအားရင်လည်းစာပြန်ပါချစ်လာစွာသောမင်းရဲ့အဘစန်နီဦး